ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လူမျိုးစုတန်းတကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အရက်သားတွေဗေးဒဏ်သင့်ရတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အခြေအနေမှာရောက်နေပြီးအရက်သားတွေကိုကောက်ွယ်ပေးဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ
် We continue to call on all parties to the conflict to refrain from violence follow international humanitarian law and ensure protection of civilians and facilitate timely access to people in need
ပြည်ပကမှာပါဝင်နေသူအလုံးအကြံဖက်လူရတွေကိုရှောင်ရှားကြဖို့နိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေကိုလိုက်နာကြဖို့အရက်သားတွေကိုကောက်ွယ်ပေးဖို့နဲ့လူဝတ်နေသူတွေကိုအကူအညီပေးနိုင်ရည်လမ်းဖွင့်ပေးကြဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုပါတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကဗိုလ်ဒူးနဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောတော့တာပါ။ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်ရှိအိုးအိမ်ဆုံးထွက်ပြေးနေရသူပေါင်း4000ကျော်ရှိပြီးဒီအရေအတွက်ဟာအောက်တိုဘာလကုန်ပိုင်းကတည်းကဆိုရင်8000ထက်မနည်းတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီဒေသခံတွေအပြင်ရခိုင်ပြည်နယ်မှာရူဝင်းသားအများစုပါဝင်တဲ့လူပေါင်း32800ကလည်းစခန်းတွေထဲမှာနေထိုင်နေကြရပြီးသူတို့တဲကတော်မများဟာစခန်းတူထဲမှာနေနေရတာ9နှစ်ကျော်သွားပြီလို့လည်းပြောပါတယ်မြန်မာဆွေရတာကတော့ရိုဝေညာလို့ခေါ်ဆို3နှစ်နောက်ကိုလက်မခံပါဘူးလိုအပ်နေသူတွေကိုကုလသမဂ္ဂနဲ့တခြားလက်တွဲလှုပ်ဆောင်နေတဲ့လူသားစာနာမှုအကူအညီပေးအဖွဲ့တွေသွားရောက်ကူညီနိုင်ရေးဟာလုံခြုံမှုမရှိတာနဲ့ရခိုင်ပြည်နယ်မှာကန့်သတ်ထားတာတွေကြောင့်အခက်အခဲတွေ့နေရတယ်လို့လည်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာဒီနေ့တွင်ပြည်ပခါတွေကြောင့်လူပေါင်း2000ကျော်နေပါယာယီအိုးရင်စွန့်ထွက်ပြေးခဲ့ရပြီးအရင်နှစ်က2200နေပါအိုးရင်စွန့်ထွက်ပြေးခဲ့ရတာနဲ့စာရင်ပိုများလာတယ်လို့လည်းကုလသမဂ္ဂကပြောပါတယ်